အရှိကိုအရှိအတိုင်းဘယ်လိုမြင်တာလဲဆိုတာခွန်ကြီးတို့တတိယတရားပွဲစတုထတရားပွဲကြတော့ခွန်ကြီးတို့ပြိဿသိရတယ်ဒီကနေ့တရားပွဲမှာမသိရတယ်အရှိကိုအရှိအတိုင်းမြင်မုံဆိုတာအခုခွန်ကြီးတို့ပြိဿစိတ်ထဲမှာသိထားမြင်ထားတဲ့အသိအမြင်မျိုးမဟုတ်ပါဘူးဒီသိမြင်မျိုးမဟုတ်ပါဘူးဖရာဟောဖရာရဲ့အမြင်ယဟနာများရဲ့အမြင်အရှိအဘူအရှိအတိုင်းဘယ်လိုမြင်လဲဆိုတာတတိယတရားပွဲစတုထတရားပွဲကြတော့ဘုန်းကြီးပြောပြပါမယ်အဲ့ဒီအခါမှာလည်းဘုန်းကြီးကလက်နဲ့ကင်ပြီးကောက်ပြီးကြရတယ်လို့နေအောင်ပြောမှာပါအဲ့ဒါလို့ပြောလို့လည်းဘုန်းကြီးတရားတွေရှင်းလုံးလို့ပေါ့တချို့ကလွယ်တယ်လို့ထင်နေတယ်လွယ်တယ်လို့ထင်တဲ့အတွက်ဘုန်းကြီးကသိဝမ်းသာတာပဲဘာကြောင့်လဲဆိုတော့ကိုဟောတဲ့တရားလွယ်လွယ်နဲ့ပြိဿနားတဲ့ဝင်ပြီးစိတ်ထဲရောက်သွားတယ်ဆိုတော့ဟောရကျွတ်တဘောခက်ခက်ခဲခဲနဲ့ခေါင်းကုတ်စဉ်းစားပြီးမှဖြစ်ဖြစ်ညင်ညင်ညံနဲ့ရောက်ရမယ်ဆိုလို့ရှိရင်ဒါမကောင်းတော့ဘူးအဲဒါကြောင့်ဘုန်းကြီးကဘယ်တော့ဖြစ်ဖြစ်အမြဲတမ်းအလွယ်ဆုံးတစ်ကလုံးသုံးပြီးတော့အလွယ်ဆုံးရှုတော့မှနေပြီးဟောတာပဲထားကြလို့ဒီတော့အမနာဘုန်းကြီးအရင်ကဒီနေ့ကပြောခဲ့တာလည်းမှသဒ္ဒနာပညာရှင်များရဲ့အတွေးအခေါ်ဟာဘဝအကြောင်းမဟုတ်ဘူးလို့လည်းဘုန်းကြီးကမပြောခဲ့ဘူးဘဝကိုအကျိုးမပြုဘူးလို့လည်းမပြောခဲ့ဘူးဘုန်းကြီးပြောခဲ့တာဘယ်လိုလဲဆိုတော့သဒ္ဒနာပညာရှင်တို့ကတွေးခေါ်ပြီးသိတာဖြစ်တဲ့အတွက်မိမိဉာဏ်နဲ့လျော်အောင်တွေးခေါ်တဲ့အတွက်မိမိဉာဏ်အားလျော်စွာသိတော့အသိတွေဟာအမျိုးမျိုးအဖုံဖုံဖြစ်နေတဲ့အတွက်အမှန်မရောက်ကြဘူး။ဘာကြောင့်လဲဆိုတော့အမှန်ဆိုတာတခုတည်းရှိတာ။အရှိကိုအရှိတိုင်းသိတာမှအမှန်ဟုတ်။ဆိုကြပါစို့ဒီမှာဗုဒ္ဓဘာသာဓမ္မယုတ်ဗုဒ္ဓဘုရားဆင်းလူတော်နဲ့ဗုဒ္ဓဘာသာဘုန်းကြီးကဟောနေတယ်။တရားနာပရိသတ်ကနားနေတယ်။အဲ့တော့လာကြည့်လို့ရှိရဲ့လာကြည့်တဲ့လူကတော့တရားရှင်တွေလည်းတွေ့မယ်ဗုဒ္ဓဘာသာဘုန်းကြီးဟောနေတယ်လည်းတွေ့မယ်ဗုဒ္ဓတရားတော်တွေလည်းနားကြားသွားရမယ်ဆိုတော့သူအရှိတိုင်တွေ့တယ်တွေ့တော့ဩဒါဗုဒ္ဓတရားဟောတဲ့ဓမ္မယုံပါလားလို့အမှန်တိုင်းသူသိမယ်အဲဒီလိုမဟုတ်ပဲနဲ့ဟိုလမ်းကနေပြီးတော့ကြည့်တဲ့ပုဂ္ဂိုလ်ကဓမ္မယုံတော့ဓမ္မယုံနဲ့ယူတဲ့လူတွေတော့စုဝေးနေရနေတဲ့နေရာတွေပဲဒါခရိယာနေဟောတဲ့ခရိယာတရားတွေဟောနေတဲ့ဓမ္မယုံကဓမ္မမဟုတ်ဘူးသူနဲ့တရားတွေဟောတဲ့ဓမ္မယုံလားနဲ့သူစိတ်ထဲမှာသူထင်တယ်လို့မြင်တယ်လို့သူတွေးပြီးလိုက်မယ်တွေးလိုက်တဲ့အခါကျတော့ဆုံးဖြတ်ချက်ချတော့လည်းပဲသူအာတန်ရာဆုံးဖြတ်ချက်ချပြီးလိုက်မယ်ဒါဖြင့်ဩမုစလင်တရားဟောတဲ့ဓမ္မယုံမဲဒါဖြင့်ဟိန္ဒူတရားဟောတဲ့ဓမ္မယုံမဲဒါဖြင့်ခရိယာဟောတဲ့တရားဟောတဲ့ဓမ္မယုံဖြစ်မှာပါပဲလို့လမ်းကနေပြီးတော့အဝေးကကြည့်ပြီးဆုံးဖြတ်ချက်ချပြီးလိမ့်မယ်အဲ့ဒါဘာကြောင့်လဲဆိုတော့တွေးခေါ်ပြီးချတာပေါ့ဆုံးဖြတ်ချက်ချတာပေါ့သူအမှန်မရနိုင်ဒီတော့အရှိကိုအရှိတန်ကြည့်တဲ့လူကတော့လာပြီးဓမ္မယုံနဲ့ကြည့်တရားနာထောင်စင်တူတော်လည်းတွေ့တယ်ဘုန်းကြီးလည်းတွေ့တယ်ဗုဒ္ဓရှင်တော်မြတ်ဘုရားတရားတွေနာဟောနေတာလည်းတွေ့တယ်တွေ့တော့ဆိုတော့ဟောသူအရှိကိုအရှိတိုင်းမြင်တော့ဩဒါဗုဒ္ဓဘာသာတရားဟောနေတဲ့ဓမ္မယုံမှာလားလို့အရှိတိုင်းပြီးတော့ဟောအမှန်သိဒါကအထင်ရှားဆုံးပြောတာဘုန်းကြီးတို့ဗုဒ္ဓရှင်တော်မြတ်ဘုရားသိတဲ့အရှိကိုအရှိတိုင်းသိတဲ့ဆိုတဲ့အသိဟာဒီတဲ့အသာပေါင်းရာထောင်သောသိမ့်သမကနဲ့ပါတယ်နည်းနည်းပါတယ်ဒါကြောင့်မလို့မြတ်စွာဘုရားကသူတရားတော်ဟာတဲ့ဂံပြီးတော့နည်းနည်းတဲ့ဒုက္ခတော့သိနိုင်မြင်နိုင်ခဲ့တဲ့နိပုဏ္ဏောသိမ့်မွေ့တဲ့အတ္တကဝါစရောသင်ခြင်းတွေးခေါ်ဉာဏ်ရဲ့အရာမဟုတ်တနည်းပြောမယ်ဆိုရင်သင်ခြင်းတွေးခေါ်ဉာဏ်ဖြင့်မသိနိုင်တဲ့အတ္တကဝဆရာအဲ့ဒါဘုရားဖြစ်တည်ပြီးခြင်းတရားဟောတော်မူမယ်ကြံတဲ့အခါကျတော့ဒီတရားကိုအခုတရားနာယူမဲ့အဲ့ဒီမြတ်စွာဘုရားလက်ထက်ကလူတွေဟာ နားလေသဘောပေါက်နိုင်မပေါက်နိုင်ညတ်စွာဘုရားဆင်ញင်တော်မူတဲ့အချိန်မှာအဲ့ဒါလို့ဆင်ញင်တော်မူမိတယ်။မသိထားတဲ့နေရာကနည်းနည်းတယ်၊သိမ်မွေ့တယ်၊သိနိုင်မြင်နိုင်ခဲ့တယ်တဲ့။ကြံစည်တွေးခေါ်ဆင်ញင်ညာဖြင့်မသိနိုင်ဘူးတဲ့။ဒါဖြင့်ဘယ်လိုညာနဲ့မှသိနိုင်တယ်လဲဆိုတော့ personal experience နဲ့မှသိနိုင်တယ်။personal experience နဲ့မှသိနိုင်တယ်ဗမာစကားလုံးနဲ့ပြောမယ်ဆိုလို့ရှိရင်လက်တွေ့ကျင့်ကြံတဲ့အခါမှာဉာဏ်နဲ့ဉာဏ်မျက်စိနဲ့ဓာတ်ရှိသွားသွားတိုးတိုးပြီးသိတဲ့အခါကျမှအမှန်ပြီးအရင်အစီကိုရတယ်ဒါကိုမြတ်စွာဘုရားမိန့်ကြတော်မူလို့အဲဒါကိုဘုန်းကြီးတတိယတရားပွဲသုတ္တတရားပွဲကြတော့ပြောပါမယ်ဘလိုအတ္တကဝါစရမဟုတ်တလေဘယ်လို personal experience မှာဘလိုသိနိုင်တလေဆိုတာညာဘုန်းကြီးအဲ့ဒီကြတော့ပြောပြပါဒီတော့ဘုန်းကြီးပြောခဲ့တာကဒါသနာပညာရှင်တွေမှာအရှိကိုအရှိအတိုင်းကြည့်တာမဟုတ်ပဲနဲ့မိမိဉာဏ်ထဲမှာဉာဏ်သက်ဝင်တယ်လို့ကြည့်ရှုပြီးတွေးခေါ်ကြတဲ့အတွက်အယူအဆအမျိုးမျိုးဖြစ်နေတော့အမှန်မကြဘူးဒီလိုပြောရတယ်အဲ့ဒါကတော့အမှန်လဲအမှန်ပဲအမှန်မကြဘူးအမှန်မကြလို့ပဲအယူအဆကအမျိုးမျိုးဖြစ်နေတာအမှန်ကြရင်အယူအဆတစ်ခုလည်းပဲဖြစ်နေရတယ်ဒါလိုပဲရှင်းတယ်အဲ့ဒါကိုလည်းပဲဘုန်းကြီးကနောက်အဲ့ဒီတတိယသရုပ်ထဘွဲတရားဘွဲတွေကြတော့ပြန်ပြီးတော့ပြောပြပါမယ်ဒီတော့အခုဘာပြောချင်တာလဲဆိုတော့ဟိုမကြည်မြတ်တဲ့ပုဂ္ဂိုလ်နည်းနည်းလေးကြည်မြတ်သွားဘုန်းကြီးကတခွန်းနှခွန်းလေးပြောချင်တာဗုဒ္ဓတရားတော်ကလောကီလောကုတ္တရာနှစ်မျိုးရတဲ့တရားတော်ပါလောကီရေတရားသက်သက်မဟုတ်ဘူးဒီနေ့ပြောမယ်ဆိုလို့ရှိရင်ဗုဒ္ဓတရားတော်ဟာဘဝချမ်းသာရေးနဲ့ဘဝလွတ်မြောက်ရေးနှစ်ဖက်ရတရားတော်ဘဝလွတ်မြောက်ရေးကိုမရသေးမီစัจ जा မှာဘဝချမ်းသာကိုဘယ်လိုရအောင်နေရထိုင်ရပြောရဆိုရသိထားရမယ်ဆိုတာဘုရားရှင်သင်ကြားပေးခဲ့အဲ့ဒီတရားတော်တွေကိုလောကီရေတရားတော်လို့ခေါ်ပါတယ်။ဒါဘဝချမ်းသာရေတရားတော်တကယ်တော့ဘဝတွေဆက်ခါဆက်ခါဖြစ်လို့ယုတ်တဲ့နံတွေဆက်ခါဆက်ခါဖြစ်နေလို့ယုတ်နဲ့နံကိုရနေသမျှကာလပတ်လုံးတော့တကယ်ချမ်းသာအစစ်အမှန်ကိုမရတာမဟုတ်ချာယုတ်နဲ့နံဆက်ခါဆက်ခါဖြစ်နေသမျှခန္ဓာကိုယ်နဲ့စိတ်ဆက်ခါဆက်ခါဖြစ်နေသမျှတော့တကယ်ချမ်းသာအစစ်အမှန်ကိုမဟုတ်ချမရတာအမှန်ပဲအဲဒီကလွတ်မြောက်တဲ့စိတ်ရသွားပြီဆိုလို့ရှိရင်တော့ချမ်းသာရတယ်ဒါကြောင့်မဟုတ်အဲဒီဘဝကလွတ်မြောက်ရေးအတွက်မြတ်စွာဘုရားတရားကဝဒနာထပြီးခေါ်ပါတယ်ဝဒနာထဟောတော့ဒီဘဝချမ်းသာရေးနဲ့ပတ်သက်ပြီးဟောကြားတဲ့တရားတော်တွေဟာဒါသနိကပညာရှင်တွေရဲ့အတွေ့အခေါ်နဲ့နှိုင်းခိုင်းမယ်ဆိုလို့ရှိရင်နှိုင်းခိုင်းခြင်းနှိုင်းခိုင်းနိုင်ပါတယ်သူတို့လည်းသူတို့လူတို့တွေးပြီးတော့သူတို့ဉာဏ်သက်ဝင်တယ်လို့တွေးပြီးတော့ဘဝချမ်းသာရေးတွေကိုဖန်တီးနေကြတာဟုတ်ဒါပေမဲ့မြတ်စွာဘုရားရဲ့ဘဝလွတ်မြောက်ရေးတရားတော်ဟာဒါတော့ဒါသနာပညာရှင်တွေရဲ့ဒါသနာနဲ့လုံးဝမသက်ဆိုင်ပါဘူးမိုးနဲ့မြေကြီးလို့ွားပါတယ်အဲ့ဒါကတော့အဲ့ဒါဘယ်လိုွားတယ်ဆိုတာလည်းပဲအဲ့ဒီခွန်ကြီးတို့တတိယသုဒ္ဓတရားပွဲကြတော့ပြီးလာရပါလိမ့်မယ်ဒီတော့ဆိုလိုတာကဒါသနာပညာရှင်တွေရဲ့အတွေ့အခေါ်ဟာဘဝကိုသူ့နည်းနဲ့သူအကျိုးပြုသလောက်ပြုတယ်ထို့အတူပဲမြတ်စွာဘုရားရဲ့ဘဝချမ်းသာရေးတရားတွေဟာလည်းပဲဘဝကိုအကျိုးပြုတယ်ဒါပေမဲ့မြတ်စွာဘုရားရဲ့ ဘဝမှလွတ်မြောက်ပြီးတော့ချမ်းသာနေတဲ့ချမ်းသာရေးကိုညွှန်ကြားတဲ့တရားတွေကြတော့သဒ္ဒနာပညာရှင်တွေလုံးဝဉာဏ်မမိပါဘူးတကယ်လို့အဲ့ဒါကိုမှီတယ်လို့ပြောရင်သဒ္ဒနာပညာရှင်တွေကိုလည်းပဲသဗ္ဗညုဖရာလို့ဆိုရပါလိမ့်မယ်အဲ့ဒါလို့ဆိုလို့ရှိရင်လောကမှာသဗ္ဗညုဖရာတွေအများကြီးဖြစ်နေပြီလို့ယူရမယ်အဓိပ္ပာယ်ရှိပါတယ်ဒါကဟိုလောကလွတ်မြောက်ရေးဘဝလွတ်မြောက်ရေးဟောထားတဲ့မြတ်စွာဘုရားရဲ့တရားတော်တွေကသဒ္ဒနာပညာရှင်တွေလက်လမ်းပြနိုင်ပါတဲ့သဒ္ဒနာပညာရှင်တွေရဲ့တရားနဲ့တူပါတယ်လို့ဆိုရင်လို့ကြံစည်ပြောတာပါဒါပေမဲ့လို့လုံးဝခြားနားပါတယ်သဒ္ဒနာပညာရှင်တွေဟာမြတ်စွာဘုရားရဲ့ဘဝလွတ်မြောက်ရေးတရားကိုလုံးဝသူတို့အနာမသိနိုင်ပါဘူးသောတော်ညာလည်းပဲဒီလောက်ဉာဏ်ကြီးတဲ့ပညာရှင်တွေဟာရှုပင်ဟောဝါတို့လိုမြတ်စွာဘုရားရဲ့တရားတော်ကိုသာသူတို့လိုက်ပြီးတော့တကယ်လက်တွေ့ကျင့်ကြံလိုက်ရမယ်ဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်တွေဟာယဟနာဖြစ်ပြီးအဖြစ်ဖြစ်နိုင်တဲ့ဉာဏ်ပညာကြီးတဲ့အခြေအနေရှိတဲ့ပုဂ္ဂိုလ်တွေပါပဲအခုတော့သူတို့ရဲ့ဉာဏ်ဟာဆရာကောင်းကိုမကန့်မိတဲ့အတွက်ဘဝချမ်းသာရေလောက်နဲ့ပဲရက်နေတာကိုခွန်ကြီးတို့အားလုံးပဲတွေ့ရသိရပါတယ်။ဒါကြောင့်ဒီနေရာမှာနည်းနည်းမှတ်ဖို့ကဘုရားရှင်ရဲ့တရားဟာဘဝချမ်းသာရေနဲ့ဘဝလွတ်မြောက်ရေနှစ်မျိုးဟောထားတယ်။ဘဝလွတ်မြောက်ရေကိုပဓာဏအားဖြင့်ဟောထားတယ်ဆိုတာမှတ်ရမယ်။ဒါသနာပညာရှင်တွေရဲ့အတွေ့အခေါ်ဟာဘဝချမ်းသာရေတဲ့ပို့ပြီးတော့မတွေးနိုင်မခေါ်နိုင်မသိနိုင်မမြင်နိုင်ပါဘူးအဲဒါလောက်ဒါမှတ်ထားဖို့လိုပါတယ်ဒီတော့ဘုန်းကြီးအရင်တစ်ပတ်ကဗုဒ္ဓဘာသာဝင်များဟာဗုဒ္ဓဘုရားရှင်နဲ့ဘုရားရှင်ဟောထားတဲ့ဓမ္မတရားတော်တွေအဲ့ဒီတရားတော်တွေအတိုင်းကျင့်ကြံနေတဲ့သံဃာတော်တွေကိုဘာကြောင့်ယုံကြည်တိုက်ကိုယ်ွယ်သိခတ်ထိုက်တယ်လဲလို့ဆိုတော့အမေကိုဖြေတဲ့အနေနဲ့ဗုဒ္ဓဆိုတဲ့သကလုံးရဲ့အတိဘယ်ကိုဘုန်းကြီးပြောခဲ့ပါတယ်အဲဒီပြောခဲ့တာမှဘုန်းကြီးကဆင်းရဲအမှန်တရားဆင်းရဲဖြစ်ကြောင်းအမှန်တရားဆင်းရဲငြိမ်းချမ်းအမှန်တရားဆင်းရဲငြိမ်းချမ်းအကျဉ်းလားအမှန်တရားလို့ဒီအမှန်တရားလေးပါးကိုအရှိတဘာဝအတိုင်းဗုဒ္ဓသိတော်မူတဲ့အတွက်ဆင်းရဲကဗုဒ္ဓလွဉ်ငိမ့်လွမြောက်တော်မူတယ်။ဒါကြောင့်မလို့မိမိအရှိအတိုင်းသိလို့သိထားတဲ့တရားတွေကိုပဲတ attva တွေကိုပြန်ပြီးတော့မိလားညွန်ပြတော့တ attva တွေလည်းပဲဒီမိလားအတိုင်းကျင့်ကြံတော့ချမ်းသာရကြတယ်။ဒါကြောင့်မလို့ဗုဒ္ဓဟာညိုကိုယ်ဆိုစိတ်ကတ်ထိုက်တဲ့ပုဂ္ဂိုလ်ကိုယ်ဝယ်တိုက်တဲ့ပုဂ္ဂိုလ်ယုံကြည်တိုက်တဲ့ပုဂ္ဂိုလ်ပဲ။အဲ့ဒါကိုဘုန်းကြီးပြောခဲ့ပါတယ်။ဒီမှာသင်ရဲ့အမှန်တရားဆိုတာဒုက္ခသစ္စာပြောတာပါသင်ရဲ့ဖြစ်ကြောင်းအမှန်တရားဆိုတာသမုဒိယသစ္စာပြောတာပါသင်ရဲ့ချုပ်ငင်းငင်းအမှန်တရားဆိုတာနိရောဓသစ္စာပြောတာပါသင်ရဲ့ချုပ်ငင်းရသူရောက်ကြောင်းအကျဉ်းလားအမှန်တရားဆိုတာမေဃသစ္စာကိုပြောတာပါအဲ့ဒါကိုခေါင်းကြီးကဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့သကလုံးမသုံးဘူးမသုံးမဲနဲ့ဗမာလူရှင်းရှင်းလေးပြောတော့ပရိသတ်ကလွယ်တယ်လို့အဲ့ဒါရှင်းနေတာအဲ့ဒီကအမှန်တရား၄ပါးကိုဝိပဿနာအားထုတ်တဲ့ယောဂီသိဖို့ now မဉ္ဇဉ်ဖုန်ဉဏ်ရတဲ့အခါကျဒီအမှန်တရား၄ပါးသိဖို့ဘုန်းကြီးကအဲတတိယတရားပွဲသုဋ္ဌတရားပွဲကျတော့ဘုန်းကြီးကပြောပြပါမယ်အဲ့ဒီအခါကျတော့ဟောဟိုတုန်းကပြောတာပေါ့ပေါ့လေးပြောသွားတာကိုဒီကျတော့ဒီလိုပဲလို့ဆိုတာနားလဲသဘောပေါက်လာပါလိမ့်အခုတော့ဘုန်းကြီးတို့ဒီတရားအစကပြောခဲ့တဲ့အတိုင်းဘုရားရဲ့တရားတော်ကို၄ပိုင်းပိုင်းရမှာပရမသောအပိုင်းဖြစ်တဲ့ကြီးညိုယုံကြည်မှုအပိုင်းကိုပဲခေါင်းကြီးကပြောနေတာဖြစ်ပါသေးတယ် devotional aspect of buddhism နောက်ဒုတိယအပိုင်းက ethical aspect of buddhism လိုက်နာကျင့်ကြံမှုအပိုင်းဒါခေါင်းကြီးတို့တကဥမင်းတင်မောင်ကဘောဘောရေးပြရင်တော့ကောင်းပါလား ethical aspect of Buddhism ဒါကဒုတိယအပိုင်းမှာနောက်တတိယအပိုင်းက moral aspect of Buddhism ကိုယ်ကျင့်သီလအပိုင်းမှာနောက်သတ္တကအပိုင်းက practical aspect of Buddhismဒါကတော့လက်တွေ့ကျင့်ကြံပွားများအထောက်အကူပိုင်းအဲ့ဒီသုံးပိုင်းမှာဘုန်းကြီးအနိုင်ဆုံးအပိုင်းကိုအလွယ်ဆုံးနဲ့ပြောပြနေပါတယ်။ဘာကြောင့်လဲဆိုတော့နားမလည်လို့စိတ်ပြတ်မသွားစီခြင်းနဲ့အတွက်ပြည်တာပြီနော်။ဒီတော့အဲ့ဒီမှာအရင်ကအရင်အခေါက်ကအရင်တရားပွဲကပြောခဲ့တဲ့အမှန်တရား၄ပါးကိုဘုန်းကြီးကအခုအခြေခံအနေနဲ့ဘုန်းကြီးတို့ပြိဿအမှတ်ထားရအောင်ပါဠိလိုပြောခြင်းပါတယ်ဒုက္ခသစ္စာဆင်းရဲအမှန်တရားသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမေတ္တာသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျင့်လားအမှန်တရားအဲ့တော့ဒုက္ခသစ္စာဆင်းရဲအမှန်တရားဆိုတာကဘယ်သူလဲသမုဒယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဆိုတာကဘယ်သူလဲနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားဆိုတာကဘယ်သူလဲမေဃသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျင့်လားအမှန်တရားဆိုတာကဘယ်သူလဲအဲ့ဒါဘုရားသိထားတဲ့အမှန်တရား၄ပါးဒီအမှန်တရား၄ပါးကိုသိလို့ပဲဘုရားလို့ဆိုရတာပါဒီတော့ဒုက္ခသစ္စာဆိုတာဘုန်းကြီးတို့ပြောရပြောနေတိုင်းပြောမယ်ဆိုရင်ယုံနဲ့နံကိုဒုက္ခသစ္စာလို့ခေါ်ပါတယ်။မလုံးဒုက္ခသစ္စာလို့ခေါ်တယ်လဲဆိုတော့ဖြစ်ဖြစ်ပြီးပြည့်ပြည့်သွားလို့ဒါဒုက္ခသစ္စာလို့ခေါ်တယ်။သမုဒယသစ္စာဆိုတာတဏှာသို့မဟုတ်လောဘ။ဘာကြောင့်သူ့ကိုသမုဒယသစ္စာခေါ်တယ်လဲဆိုတော့ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားမှု။နိရောဓသစ္စာဆိုတာကဆင်းရဲငြိမ်းခြင်းနိဗ္ဗာန်လို့ခေါ်နိုင်ပါတယ်និរោធသစ္စာဒီဆင်းရဲငြိမ်းတာဘာမှငြိမ်းမလဲလို့ဆိုတော့အခုကအခဏဆင်းရဲဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့တဏှာလောဘအမြင့်ပြတ်သွားမှပဲဆင်းရဲငြိမ်းမှာအဲ့တဏှာလောဘအမြင့်မပြတ်ဘူးဆိုလို့ချင်းဆင်းရဲမငြိမ်းဘူးအဲဆင်းရဲငြိမ်းတာဟာနိဗ္ဗာန်နိဗ္ဗာန်ဆိုတာအများသိတယ်လို့တိုင်းကြီးကြီးနေရာကြီးနဲ့ဒီလိုမဟုတ်ပါဘူးအခြေအနေတစ်မျိုးပဲဆင်းရဲမရှိပဲနေတဲ့အခြေအနေတစ်မျိုးဆင်းရဲငြိမ်းနေတဲ့အခြေအနေတစ်မျိုးဒီအခြေအနေကိုပဲနိဗ္ဗာန်လို့ဒီလိုဆိုလိုတာပါ။နောက်အဲ့ဒီဆင်းရဲငြိမ်းအောင်ကျင့်ကြံတဲ့အကျင့်လမ်းမှာဆင်းရဲငြိမ်းစေတဲ့အကျင့်လမ်းမှာကိုတော့မဂ္ဂသစ္စာခေါ်တဲ့ဒီမဂ္ဂသစ္စာဆိုတာကဘာလဲဆိုတော့မဂ္ဂင်၈ပါး။အဲ့ဒါလေးကိုဘုန်းကြီးကအခြေခံအနေနဲ့ပရိသတ်ကိုတိုက်ပေးပါမယ်ရအောင်လိုက်ဆိုပါဒေါက်တာဦးမင်းတေမောင်ကဘောဘောလိုက်ရေးနိုင်ရင်ကောင်းပါလား။ကိုင်းလိုက်ဆိုကြပါသစ္စာ၄ပါးအမှန်တရားဆိုသည်မှာသစ္စာ၄ပါးအမှန်တရားဆိုသည်မှာမပြတ်ဖြစ်ပြည့်နေသောယုံနာသင်္ခါရတွေကဒုက္ခသစ္စာဆင်းရဲအမှန်တရားယယုတ်ဒီနာနေသင်္ခါရတွေပါလားအဲ့ဒီကြတော့အဲ့ဒီယုတ်တို့နာတို့သင်္ခါရဆိုတဲ့သကလုံးကိုခွန်ကြီးတို့ပြိဿနဲ့မယင်းနေဘူးသကလုံးအတန်ကိုယင်းနေမဲ့သူရဲ့အဓိပ္ပာယ်ကိုမယင်းနေဘူးမယင်းနေတဲ့အခါကျတော့အဲ့ဒီယုတ်နာသင်္ခါရဆိုတဲ့သကလုံးนี่ပါလာတော့အမတိခိုက်ကြ ਈ တရားကနည်းနည်းလိုက်တာလို့ဒီလိုပြိဿကအဲ့လိုချင်းပဲအမှန်တော့ဒါသကလုံးမဲ့ယုတ်နံသင်္ခါရဆိုတာတခြားပြောတာမဟုတ်ဘူးခန္ဓာကိုယ်နဲ့စိတ်ကိုပြောတာပဲခန္ဓာကိုယ်နဲ့စိတ်ကိုပဲယုတ်နံသင်္ခါရလို့ဆိုတာအဲ့ဒါကိုဘုန်းကြီးကခန္ဓာကိုယ်နဲ့စိတ်လို့ပြောလိုက်ရင်လွယ်လွန်းတယ်လို့ပြောအောင်မယ်ထင်အောင်မယ်ပေါ့လေဒါကြောင့်မလို့ယုတ်နံသင်္ခါရလို့နည်းနည်းပြိဿနားမလဲတဲ့သကလုံးထည့်ပြလိုက်ရတယ်နော်ဟိုမပြားဖြစ်ပြနေတော့ ယုံနာသင်္ခါရတွေက
ဒုက္ခသစ
္
စာ
သင်ရဲ့အမှန်တရား လိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာလောဘကသမုဒိယသစ္စာသင်ရဲ့ဖြစ်ကြောင်းအမှန်တရားยังตนาชุบชิ้นหยังอโยชินเยมะผิดบ่เวชุบชิ้นดากะนิโรธติสาชินเยญิงเยอมันตยาသစ္စာဆိုတာဘာပါလဲအမှန်တရားဒီတော့အစကတစ်ခေါက်ပြန်ဆိုပါသစ္စာ၄ပါးအမှန်တရားဆိုဒီမှာသိတဲ့တရားတွေပြောတာမှာအခုပြောတဲ့တစ္ဆာ၄ပါးကိုပဲတစ္ဆာ၄ပါးတစ္ဆာဆိုတဲ့စကားလုံးဒုက္ခသမုဒိယနိရောဓမဂ္ဂဆိုတဲ့စကားလုံးတွေတတ်နိုင်နိုင်များချောင်းပြီးတော့ဗမာလိုအဓိပ္ပာယ်ရှင်းပြသွားတာအဲ့ဒီတုန်းကတော့ရှင်းရှင်းလေးလွယ်လွယ်လေးပေါ့အခုဒီစကားလုံးတွေပါလာတော့ချုပ်သွားတယ်ဒါပေမဲ့လို့ချုပ်ချုပ်ကလေးလည်းပေးလိုက်အောင်ပါဓမ္မသိအားစိုက်ပြီးတော့မှတ်ရသားရတာပေါ့လေဒီတော့မဲ့ခင်ချစ်ပါကမေတ္တာတစ္ဆာဒီဟာဟာအကျဉ်းလန်းအမှန်ဘယ်ကိုရောက်နေတဲ့အကျဉ်းလန်းအမှန်လဲဆိုတော့ဆင်းရဲငြိမ်းရာတို့ရောက်နေတဲ့အကျဉ်းလန်းအမှန်အဲတော့မဲ့ခင်ချစ်ပါလည်းနည်းနည်းသိထားရအောင်လိုက်ဆိုပါဦးမဲ့ခင်ချစ်ပ
ါ
အကျဉ်းတရားဆိုဒီမှာအဲ့ဒီမဲ့ခင်ချစ်ပါကိုမြတ်စွာဘုရားကဓမ္မသက်ကြမှာမဇ္ဈိမပฏิပဒာလို့ဒီလိုဟောရဲ့မဇ္ဈိမပฏิပဒာဆိုတာအလေလားလက်ဝဲဆောင်လည်းမရောက်လက်ရဆောင်လည်းမရောက်ပဲအလေကသွားတဲ့လားမဇ္ဈိမပฏิပဒာဒါကြောင့်ဒီမဇ္ဈိမပฏิပဒာကိုအနောက်ဒီကလူတွေဘာသာပြန်တဲ့အခါကျတော့ the middle way လို့လည်းဘာသာပြန်တယ် the middle path လို့လည်းဘာသာပြန်တယ်အလေလားဒါကြောင့်မလို့အဲ့ဒါလေးကပါအောင်ထည့်ဆိုရအောင်နော်မေသိမပฏิပဒာအလေလားအလေအလတ်အကျင့်လားမဲ့ခင်၈ပါးဆိုဒီမှာမေသိမပฏิပဒာအလေအလတ်အကျင့်လားမဲ့ခင်၈ပါးဆိုဒီမှာ
မဲ့ခင်၈ပါးဆိုဒီမှာ
အလဲစရာကလဲဝဲစုံနဲ့ရစုံမရောက်ပဲအလဲကကျင်းနေလားအလတ်စရာကမလျော့မတင်ကျင်းနေလားတင်းနေကြီးလည်းမကျင်းရော့ရော့ကြီးလည်းမကျင်းမဲနဲ့မလျော့မတင်အလတ်သားအနေနဲ့ကျင်းတာကိုအလတ်လို့ဆိုလို့ဒါကြောင့်မင်းသီမပฏิပဒာအလဲအလတ်အကျင့်လားဧည့်ရှိပါသူသည်မှာသမ္မာဒိဋ္ဌိမှန်စွာသိမြင်မှုသမ္မာသင်္ကပ္ပမှန်စွာကြံစည်မှုသမ္မာဒိဋ္ဌိမှန်စွာသိမြင်မှုသမ္မာသင်္ကပ္ပမှန်စွာကြံသည်မှုပညာမဲ့ခင်နှစ်ပါးသမ္မာဒိဋ္ဌိမှန်စွာသိမြင်မှုသမ္မာသင်္ကပ္ပမှန်စွာကြံသည်မှုပညာမဲ့ခင်နှစ်ပါးဆိုပါမိမပฏิပဒာသမာဝါစာမှန်စွာပြောဆိုမှုသမာကမ္မန္တမှန်စွာပြုလုပ်မှုသမ္မာအာဇီဝမှန်စွာအသက်မွေးမှုသီလမဲ့ခင်၃ပကတ်ချူမှမှုသမ္မာသမာဓိမှန်စွာသုဒိုက်တည်ငြိမ်မှုလို့ဖြစ်ပါသည်သမ္မာဝါယာမဝါယမမဟုတ်တော့ဝါယာမရပ်ပလက်ရေးချက်ပါတယ်နော်သမ္မာဝါယာမမှန်စွာကြိုးစားအားထုတ်မှုသမ္မာတတိမှန်စွာတတိကရှိမှတ်မှုသမ္မာသမာဓိမှန်စွာစူးစိုက်တည်ငြိမ်မှုသမာဓိမဲ့ခင်၃ပါးသမ္မာဝါယာမလုံးပေါင်းတော့မဲ့ခင်ပဲနှစ်ပါတော့ပညာမဲ့ခင်ကပဲနှစ်ပါသီလမဲ့ခင်ကသမာဓိမဲ့ခင်ကပေါင်းတော့အဲ့ဒါကိုဒီတဲ့ခက်တဲ့စကားလုံးနဲ့လည်းပြောနိုင်သေးတယ်ကျမ်းကမှလည်းသုံးတယ်ပရမမဲ့ခင်နှစ်ပါကိုပညာခန္ဓာမဲ့ခင်နှစ်ပါတယ်ဒုတိယမဲ့ခင်သုံးပါကိုသီလခန္ဓာမဲ့ခင်သုံးပါတယ်တတိယမဂ်ရဲ့၃ပါးကိုသမာဓိခန္ဓာမဂ်ရဲ့၃ပါးတဲ့အဲဒါလိုခက်တဲ့စကားလုံးနဲ့လည်းသုံးနေတယ်။သီလတာမညာပဲသုံးတုံးသီလခန္ဓာပဲသုံးတုံးဒီဟာဒီဟာပါပဲ။အဲဒါလွယ်တာကကောင်းတယ်။ဒီတော့နည်းနည်းဘုန်းကြီးတို့ပရိသတ်ပြန်ဆိုပါမဇ္ဈိမပฏิပဒာThank you. ဘုန်းကြီးတို့ဒီမဲ့ခင်ဖြစ်ပါဟာမြတ်စွာဘုရားရှင်းတဲ့အရင်ထဲမှာပါတယ်။တခါအခုခင်မှာမြတ်စွာဘုရားဟောတဲ့အတိုင်းတတိပဌာန်ဥပဒနာရှင်းနေတဲ့ပုဂ္ဂိုလ်တွေရဲ့အရင်ထဲမှာလည်းဒီမဲ့ခင်ဖြစ်ပါပါတယ်။ပါတော့ကအဲ့ဒီတတိပဌာန်ဥပဒနာနည်းရဘုရားရှင်ညွှန်ကြားတဲ့အတိုင်းရှင်းတဲ့ပုဂ္ဂိုလ်တွေရဲ့ရှင်းမှုထဲမှာရှုမှုမှတ်မှုထဲမှာဒီမဲ့ခင်၈ပါးဟာဘလို့ပါဝင်ပြီးတော့မဲ့ခင်အသီးသီးဟာမိမိတို့ရဲ့တာဝန်ကိုဘလို့ဆောင်ရွက်တယ်ဆိုတာကိုဘုန်းကြီးတို့သတ္တုထတရားပွဲကြမှာပဲဒါပြောနိုင်လိမ့်မယ်။ဒီဟာကတော့အခြေခံလေးရထားအောင်ဘုန်းကြီးကပြောခဲ့တာ